ထိုင်းမြန်မာနယ်စပ်မြဝတီမြို့မှာမဲနိုင်ပြီးတော့ဒီစစ်မှုထမ်းဖို့ခေါ်ယူမယ်ဆိုတဲ့သတင်းတွေကြောင့်လူငယ်တွေဟာအိမ်မှာမနေရတော့ပဲရှောင်ပြေးနေကြရတယ်လို့ဆိုပါတယ်ဒီအကြောင်းထိုင်းနယ်စပ်အခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီမြို့မှာလူငယ်လူရွယ်တွေကိုစစ်မှုထမ်းဖို့အတွက်မဲနိုင်ဖို့ခေါ်ယူမှုတွေရှိနေကြောင်းဒီအတွက်မြဝတီမြို့မှာမိဘတွေကလူငယ်တွေကပါစိုးရိမ်ပူပန်နေကြပြီးတချို့ဆိုရင်နေနေမှမနေရတော့ပဲရှောင်ပြေးနေရကြောင်းဒေသခံတဦးကပြောပြပါတယ
်အခုကမြဝတီမြို့ပေါ်မှာရိုးရိုးကြွကြွဖြစ်နေအဲဒီစစ်မှုထမ်းမှုတွေကမဲနိုင်ရမယ်အိမ်တိုင်းမဲနိုင်ရမယ်သူကြီးရဲ့ဟိုတွေကလွယ်ပြီးတော့မမမကျမ်းတဲ့လူကလည်းပြမပတ်ဆောင်တဲ့လူအိမ်နေနိုင်ရအောင်မဲနိုင်ရတယ်ဆိုတော့အမရိုးရိုးကြွကြွဖြစ်နေတာ။သွားနိုင်လာနိုင်တဲ့လူအကုန်လုံးမဲနိုင်မယ်။မဲပေါင်းရင်သွားရမယ်ပေါ့နော်။အဲ့လိုမျိုးပြောလေ။အခုရက်ွက်အမတ်1အမတ်2အမတ်3အမတ်4အဲ့လိုရက်ွက်တွေရှိရင်နောက်ဒီလေကျွန်းဆိုတာတော့ရှိရမယ်။ဒီလေကျွန်းမှာအင်ဂျင်တွေအင်ဂျင်အများဆုံး50လောက်ရှိရမှာအင်ဂျင်50ရှိလို့ဖြစ်ရင်အဲ့တကြီးရဲ့ကိုမသွားနိုင်တဲ့လူသာဖယ်လို့ရှိ50လောက်ရှိအဲ့50မှာမဲနိုင်ရမှာ။ပေါက်တဲ့အိမ်အိမ်20သွားရမှာ။အဲ့လိုစဉ်းစားမှသူတို့ပြောလာတာဟိုသူတို့ရှိသွားမဲ့သူတော်လည်းခုတ်တာကောင်းတယ်ဆိုပြီးတော့အဲ့လိုပဲစဉ်းစားကြတဲ့သူကများတယ်လုံးဝမဝင်ကြအကြောင်းတော့မရှိဘူးသူတို့ရှိတာ
နန္ဒခွန်ရဲနေကစလို့မြဝတီဖျံရင်တွင်မှာတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးမြဝတီဖျံရင်အတွင်းကစစ်တပ်ရဲ့စခန်းတစ်ခုဖြစ်တဲ့ခမရ399နဲ့တင်ငန်းညီနောင်ရဲစခန်းကို KNLA PDF ပူးပေါင်းတပ်ဖွဲ့တွေကသိမ်းပိုက်လိုက်သလိုနောက်ထပ်ဖလူစခန်းကိုလည်းသိမ်းပိုက်လိုက်ပါတယ်ဒီနောက်မှာတော့မြဝီအတွင်းမှာမတည်ငြိမ်မှုတွေဖြစ်လာပြီးစစ်တပ်ကလည်း6ရက်သက်တိုက်လေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။အခုလိုမျိုးမြို့ကန်လူငယ်တွေတာမကဆိုင်းမြန်မာနယ်ဆက်မဲဆောက်မြဝီကြားကရေလေကျုံးကလူတွေကိုပါစစ်မှုထမ်းစီဖို့လှုံ့ဆော်လာတာဖြစ်လို့ဒါဟာမြဝီမျိုးကိုခုခံကာကွယ်ဖို့ဖြစ်နိုင်တယ်လို့လည်းဒေသခံတွေကယူဆနေကြပါတယ်။
ဘာလို့လဲဆိုတော့ခါကြတော့အခုဒီတိုက်ပွဲတွေဖြစ်နေပြီးတဲ့နောက်ပိုင်းမှာသူတို့စစ်အင်အားကဟိုဘက်ကတွေတက်လာလို့မရတော့ဘူးဒီဘက်ကကလေးတွေလူငယ်ပိုင်းအဲ့ဒီစစ်တပ်တွေကိုသူတို့ကယူနီဖောင်းဝတ်ပြီးတော့မြောက်ဒီမျိုးကိုကာကွယ်တဲ့ပုံစံမျိုးသူတို့လုပ်ဖို့လာတော့မတွေ့ဘူး။ဒီ295တို့ဒီမြောက်ဒီတို့သူတို့တက်ကြွားမှဆိုးတယ်သူတို့ဒီတက်ကြတွေပဲပူပူပဲရှိတယ်လေကောင်းကောင်းနေလာလို့မရဘူးလာလို့မရတဲ့ခါကြတော့ဒီမျိုးဟာရှိတဲ့လူအင်အားနဲ့မြောက်ဒီမျိုးကိုပြန်နဲ့ခံစေအဖြစ်နဲ့ကာကွယ်ဖို့မြောက်ဒီမကြရေးပေါ့အဲ့အဲ့လိုပုံစံမျိုး
ကရင်ပြည်နယ်မြဝတီခရိုင်အတွင်းကတိုက်ပွဲတွေကြောင့်ထိုင်းမြန်မာနယ်ဆက်တောင်ရင်းမြစ်တစ်လျှောက်ကိုစစ်ဘေးရှောင်တဲ့သူတွေထောင်ထဲချီထွက်ပြေးလာကြပြီးထိုင်းဘက်ကလည်းတရားကိုဖျက်ချော်ပြီးခုနှစ်ရက်နေထိုင်ခွင့်လက်မှတ်နဲ့တရားဝင်လာရောက်သူတွေလည်းများလာကြပါတယ်။ထိုင်းဘက်ကလည်းနယ်ဆက်တစ်လျှောက်လုံခြုံရေးတွေကိုတင်းကျပ်ပြီးကင်းလွတ်မှုတွေလည်းလုပ်လာပါတယ်ရှင်။